သမ္မတဒိုနယ်ထရန့်ပြန်ပြင်းရေးဆွဲထားတဲ့ခရီးသွားလာခွင့်ယာယီတားမြစ်တဲ့သမ္မတအမိတ်ကြေညာချက်ဟာဆန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။သမ္မတရဲ့ခရီးသွားခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ၆နိုင်ငံကရောက်လာကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှိနေတွေလေစိတ်မှာတွားရောက်စုဝေးနေကြပါတယ်။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပ်ပေါင်း120ယာယီပိတ်ပင်ပြီးကသက်မှုကလည်းကြာသာပရိနိမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ကုဇော်ဝင်းလှန်ကစူးစီးတင်ပြထားပါတယ်
။ခီးသွန်းလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဘူအဖင်ခေါ်ဆိုကြတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းဇွန်လ26ရက်နေ့ကပြောကြားလိုက်ပါတယ်။သမရရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်ထဲကအများစုကိုလည်းစတင်ကျင့်သုံးခွင့်ပြုလိုက်ကြောင်းနိုင်ငံတော်တရားရုံးချုပ်ကြေညာချက်မှာဖော်ပြထားတာကြောင့်ဒီဥပဒေဟာဇွန်လ29ရက်ကြာသပတေးနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေသေးအရပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်ဆံမှုရှိကြောင်းခိုင်လုံတဲ့အထောက်အထားပြကြရမှာဖြစ်ပါတယ်။အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်စတဲ့နိုင်ငံ၆နိုင်ငံကဝင်လာကြမဲ့သူတွေရဲ့ဗီဇာလျှောက်လာတွေကိုဘလို့ကင်တွယ်ဆောင်ရွက်သင့်တယ်ဆိုတာနဲ့ပတ်သက်လို့ဒီဥပဒေစတင်အသက်မဝင်ခင်လေးမှာအမေရိကန်အစိုးရအရာရှိတွေကရှင်းပြခဲ့တာမှာတော့တခြားနိုင်ငံတစ်ခုကတစ်ဆင့်အမေရိကန်ပြည်ထောင်စုကိုဇူလိုင်လ6ရက်နေ့မတိုင်ခင်လာဖို့ခွင့်ပြုချက်ရထားပြီးသူတွေကိုလာရောက်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီရဲ့နောက်ပိုင်းမှာလာရောက်ဖို့စီစဉ်သူတွေကိုတော့နောက်ပိုင်းမှာကင်တွယ်ဆောင်ရွက်သွားမယ်လို့အစိုးရအစိုးရအရာရှိတွေကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လာအတွက်မူလကလေးကတွေးဆုံဖို့စီစဉ်ထားပြီးသူတွေတွေးဆုံမဲ့အစီအစဉ်တွေကိုပယ်ဖြစ်မှာမဟုတ်ကြောင်းဒါပေမဲ့အသစ်လျှောက်ထားသူတွေအနေနဲ့တမယိုးကြစစ်ဆေးမင်းများခံရတာအပြင်အမေရိကန်နိုင်ငံအတွင်းမှာနေထိုင်သူမိသားစုဝင်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားထပ်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းရောက်နေပြီးသားသူတွေနဲ့မိသားစုဝင်ဖြစ်ကြောင်းပြနိုင်တဲ့အထောက်အထားတွေကတော့မိဘ၊ဇနီး၊ခင်ပွန်း၊သားသမီးအရွယ်ရောက်ပြီးတဲ့သားနဲ့သမီးတမက်ချွေးမဒါမှမဟုတ်ညီကိုမောင်နှမဖြစ်တယ်ဆိုတဲ့အထောက်အထားတွေပါဝင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။မိသားစုဝင်ဖြစ်ကြောင်းအထောက်အထားပြလို့မရနိုင်သူတွေစီရင်မှာတော့အဖိုးအဖွာ၊မြေ၊ဦးလေး၊အတော်၊တူတူမညီအကိုမောင်နှမဝန်းကွဲ၊ခင်မရောက်မရောက်ခမချွေးမတမက်စစ်စာကြောင်းလန်းထားသူနဲ့တခြားဆွေမျိုးဝေးတဲ့သူတွေပါဝင်ပါတယ်အခုလို့ခွဲခြားတတ်မှတ်ရတာဟာလူဝင်မှုကြီးကြပ်ရေးဥပဒေထဲမှာပါတဲ့အချက်တွေအပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အစိုးရကအခုထုတ်ပြန်လိုက်တဲ့ကန့်သတ်ချက်တွေဟာတင်းကျပ်လွန်းကြောင်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေမိုက်ဖွဲရာကပြောပါတယ
် How could you deny that someone's grandparent has a close bona fide relationship with the family? How could you deny that a fiance doesn't have that relationship?
ဘယ်လိုတော့ဆက်တဲ့သူတွေဟာတရားဝင်မိသားစုဝင်နေမဟုတ်ဘူးလို့ဘယ်လိုလုပ်ပြီးတော့သတ်မှတ်မလဲ။နောက်ပြီးတော့ကိုနဲ့ဆက်ဆက်ထားတဲ့လူတစ်ယောက်ကိုရောကိုနဲ့တရားဝင်ဆက်ဆက်မှုမရှိပါဘူးလို့ဘယ်လိုလုပ်ညှင်းပယ်မလဲ။ကျွန်တော်တို့တိုင်းပြည်ဟာတမူထူးခြားစွာလူသားတွေရဲ့အခြေခံအခွင့်အရေးတွေကိုရပိုင်ခွင့်ပေးထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအချက်ကိုပဲဒီကနေ့ကျွန်တော်တို့အအောင်ဆက်ပြီးတော့လှုပ်ဆောင်ကြရမှာပါ။
အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ရပ်ပေါင်း120ယာယီပိတ်ပင်ပြီးအမေရိကန်နိုင်ငံကိုလာရောက်မဲ့နေဆင်ဒုက္ခသည်အရေးအတွက်ကို9000အဖြစ်ကန့်သတ်မှုဟာလဲကြာသာပတေးနေ့တရက်ထက်မှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွင်းမှာရှိနေပြီးသားမိသားစုဝင်တွေနဲ့ခိုင်လုံတဲ့အထောက်အထားပြနိုင်တဲ့ဒုက္ခသည်တွေကိုတော့ဝင်ရောက်ခွင့်ပြုမယ်လို့ဆိုပါတယ်။ဒီဥပဒေကြောင့်အမေရိကန်ကိုလာကြမဲ့မြန်မာဒုက္ခသည်တွေကိုပါအတော်လေးထိခိုက်စေနိုင်တယ်လို့ဆိုလာသူကတော့ BACI အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်အဖွဲ့ဝင်တဦးဖြစ်သူဒေါက်တာရိုဒင်းကပါ
ဒါဗမာပြည်သားဒုက္ခတွေတည်လာဖို့အမေရိကန်လာဖို့ကတော်တော်လေးကိုထိခိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဆိုတော့အဲ့ဒီမှာတားမြစ်ထားတဲ့ဟာတော်တော်များတယ်။နံပါတ်1အချက်ကတော့ရပ်ပေါင်း120 refugee တွေကိုပိတ်လိုက်မှာဖြစ်တယ်။ဆိုတော့ခုဒီနေ့ကနေရပ်ပေါင်း120ဆိုတော့July, August, September, the physical year ကုန်တဲ့ ठी ဖြစ်သွားမယ်။အဲ့ဒီမှာတော်တော်လေးတော့ဒါ ठी ခိုက်မယ်လို့ကျွန်တော်မြင်တယ်
။အခုလ28ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေအတွက်ဟာ4,900နီးပါးရှိသွားပြီလို့အစစ်မြစ်အမေရိကန်အရာရှိတွေကပြောတာကြောင့်ပြီးခဲ့တဲ့အောက်တိုဘာလမှာစတင်တဲ့2018ခုနှစ်ဘန်နာနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေအတွက်9,000ပြည့်ကနီးနေပြီဖြစ်ပါတယ်။ ဒါပေမဲ့လည်းမိသားစုဝင်တွေနဲ့ဆက်နွယ်ပြီးလာရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုထပ်မံခွင့်ပြုဖို့ရှိနေသေးတာကြောင့်အဲ့ဒီကန့်သတ်ချက်အရေးအတွက်9000ထက်ကျော်သွားနိုင်တယ်လို့ဆိုပါတယ်။ရွှေပြောင်းအခြေချနေထိုင်ဖို့ရောက်လာကြတဲ့ဒုက္ခသည်တဝက်လောက်ဟာအမေရိကန်မှာဆွေမျိုးသားချင်းရှိထားကြပြီးသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ။